Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တန်ရဲ့2019ခုနှစ်ဧပြီလ1ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနံပါတ်3240 4850နဲ့လိုင်းလာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမဆွမျက်မွန်နဲ့အတူချိန်ညာပေးမှာပါဘယ်လ်ဂျီယံနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကနေတိုမဟာမိတ်နိုင်ငံတွေရဲ့အသုံးစီတွေကိုတိုးမြှင့်မှုအတွက်ပြောကြားလိုက်ပါတယ်ဆီးရီးယားသမ္မတဘက်ရှာအယ်အဆက်ကိုဖျောက်ချရေးဟာအမေရိကန်ရဲ့ထိတ်တန့်ဦးစားပေးအဆင့်မှာမရှိတော့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောကြားလိုက်ပါတယ်အမရဦးထင်ကျော်ဟာရှေ့သတင်းပတ်ထင်မှာပဲတရုတ်နိုင်ငံကိုတွားရောက်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာရကိုင်းပြည်နယ်မှာအကြမ်းဖက်မှုတွေနောက်ပိုင်းလိန်လေတိုင်ကြားမှုတွေရှိနေတယ်ဆိုတဲ့အကြောင်းလူညွန်ရေးတာဝန်ရှိသူတို့ရှင်းပြတာက
ကျွန်တော်တို့ကြားကားတော်ကြီးရွာမှာအကျူးသလင်းတွေကိုမိရှုတက်ဖြတ်ပြီးတော့အလောင်းမြုံနယ်ထားသူကိုစုံစမ်းဖို့တို့အရေးယူပြီးဖို့တိုင်ကြားတဲ့မှုဖြစ်ပါတယ်ဒါနဲ့ပတ်သက်လို့
ရဲမှုကြီးသူရဆန်းလွင်ပြောကြားသွားတာပါဒီကြောင်သတင်းတွေပြီးမှတင်ဆက်သွားမှာဖြစ်တယ်တိုင်းရင်းသားလက်နက်ကိုင်၅ဘွဲ့ NCA လက်မှတ်ထိုးမဲ့ကိစ္စသတင်းနဲ့ပတ်သက်လို့အစိုးရဘက်ကဗားရီတုတ်ပြန်ရှင်းလင်းပါတယ်ဒီကနေ့ပြုလုပ်တဲ့ဂျားဖြတ်ရွေးကောက်ပွဲအခြေအနေကိုလည်းတင်ပြသွားမှာဖြစ်တယ်လို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ကဗားရီတီဆောက်နေတယ်လေဆိုတာတွေကိုလည်းကြားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ကပြောပြပါမယ်ခင်ဗျာ
မြောက်အတ္တလန္တိတ်စာချုပ်နေတိုအဖွဲ့ဝင်တွေနဲ့ဘယ်လ်ဂျီယံနိုင်ငံဘရဆယ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကမဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးအသုံးစီတွေကိုတိုးမြှင့်ဖို့အတွက်တောက်ကြနေမှာပြောကြားလိုက်ပါတယ်။အီရတ်နဲ့ဆီးရီးယားတို့လိုနေရာတွေမှာနေတိုအဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေ၊ဗန္ဒာရေးအထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်ကြောင်းမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေကိုပြောကြားခဲ့တာပါ။ရုရှားနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားချင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွက်ရုရှားရဲ့ယူကရိန်းပေါ်မှာရန်လုံမှုကခက်ခဲလာစေတယ်လို့လည်းဝန်ကြီးတလဆန်ကပြောပါတယ်။တောက်ကြနေမှာပဲအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကလည်းဗြိတိရှ်ကာကွယ်ဝန်ကြီးနဲ့တွေ့ဆုံရမှာရုရှားနဲ့ပတ်သက်ပြီးတာလီဘန်တွေနဲ့ဆက်ဆံမှုအတွက်စိုးရိမ်မှုတွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။ကာကွယ်ဝန်ကြီးမက်တစ်ကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့ဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းနဲ့ဒါကိုအမြန်ရပ်ဆိုင်းဖို့လိုအပ်ကြောင်းလည်းပြောကြားခဲ့ပါတယ်။
2016သမ္မတရွေးကောက်ပွဲမှာရုရှားအစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုဘလောက်ရှိခဲ့တယ်လဲဆိုတာစစ်ဆေးနေတဲ့အထက်နဲ့အောက်လွှတ်တော်တွေရဲ့ထောက်လှမ်းရေးကော်မတီတွေမှာအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်ထရပ်ဆိုမယ်ဆိုရင်လဲထရမ့်အစိုးရအပေါ်မထိခိုက်နိုင်ဘူးလို့အင်ဗီရောကပြောကြားလိုက်ပါတယ်။သူ့ကိုဥပဒေကြောင်းကနေအရေးယူမှုကင်းလွတ်ခွင့်ပေးမယ်ဆိုရင်ထွက်ဆိုမယ်လို့မစ္စတာဖလင်ကပြောထားချိန်မှာသူထွက်ဆိုမယ်အချက်လက်တွေဟာထရမ့်အစိုးရကိုထိခိုက်မှာစိုးရိမ်သလားဆိုတဲ့အမေးကိုအင်ဗီရောသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူရှွန်စပိုက်ဆာကစိုးရိမ်မှုမရှိပါဘူးလို့ဖြေဆိုသွားခဲ့တာပါလွှတ်တော်ထောက်လှမ်းရေးကော်မတီတွေမှာထွက်ဆိုတဲ့မသိင်ဆိုတာအင်ဗီရောကအကြံပြုမှာမဟုတ်ဘူးလို့လည်းမစ္စတာစပိုက်ဆာကတောက်ကြနေကပြောကြားခဲ့ပါတယ်ဒါပေမဲ့သမ္မတထရမ့်ကတော့နိုင်ငံရေးအရလုပ်နေတဲ့စုံစမ်းမှုတွေမှာထွက်ဆိုဖို့မိုက်ကယ်ဖလင်အနေနဲ့အရေးယူမှုကင်းလွတ်ခွင့်ရယူတင်တယ်လို့တောက်ချာနေအစောပိုင်းကပဲ Twitter ပေါ်မှာရေးသားခဲ့ပါတယ်။ရွေးကောက်ပွဲပြီးကာလမှာ American ဆိုင်ရာ Russia တပ်အမတ်ကြီးနဲ့တွေ့ဆုံခဲ့တဲ့ကိစ္စကို Mr. Flynn ကအင်ဗီရောကိုထိန်ချန်ပြောခဲ့တယ်ဆိုတာထွက်ပေါ်လာခဲ့ပြီးတဲ့နောက်ယာဒူးတလမပြည့်ခင်မှာပဲသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးတာဝန်ကနေသူနှုတ်ထွက်ခဲ့ရတာဖြစ်ပါတယ်။Flynn ရဲ့ကင်းလွတ်ခွင့်တောင်းခံမှုအပေါ်အဖြေပေးဖို့စောင့်နေသေးတယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေကအစ်စ်အမြင့်ဆုံးဒီမိုကရက်အမတ် Adam Schiff ကတောက်ချာနေကတုံ့ပြန်ခဲ့ပါတယ်။ Donald Trump အနိုင်ရဖို့သူ့ရဲ့စီယုံရေးတာဝန်ရှိသူတွေနဲ့ Russia တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့သလားဆိုတာကို FBI ကလည်းစုံစမ်းစစ်ဆေးနေပါတယ်ရှင်။
ဆီးရီးယားသမ္မတဘက်ရှာအဆိုက်ကိုဖျောက်ချဖို့အတွက်စ조사နေမှုတွေအဆုံးသတ်သွားတဲ့အရေးအယံတွေတွေ့နေရပါတယ်။အခုလိုအဆုံးသတ်မသွားဘူးဆိုရင်လည်းအနည်းဆုံးတော့အမေရိကန်ကထရမ့်အစိုးရအဖွဲ့ရဲ့စိုးရိမ်စိတ်ပူမှုတွေလျော့ပါလာနေတာကိုတွေ့ရပါတယ်။ဆီးရီးယားသမ္မတဘက်ရှာအဆိုက်ကိုဖျောက်ချရေးဟာအမေရိကန်အစိုးရရဲ့ထိတ်တန့်ဦးစားပေးကိစ္စရပ်တစ်ခုအနေနဲ့မရှိတော့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟဲလီကကြက်တဲ့ပရီးနေမှာပဲပြောကြားခဲ့တာပါ။သမ္မတကြီးရဲ့အခုလိုပြောကြားချက်ကဆီးရီးယားသမ္မတကိုဖျောက်ချဖို့အတွက်ပြင်းပြင်းထန်ထန်ပြောဆိုနေတဲ့အမေရိကန်လွှတ်တော်အမတ်တွေကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။ဆီးရီးယားအစိုးရရဲ့မဟာမိတ်ဖြစ်တဲ့ရုရှားနဲ့အပေးယူလုပ်ဖို့စ조사နေတဲ့ထရမ့်အစိုးရအဖွဲ့ကို Republican အထက်လွှတ်တော်အမတ် John McCain ကလည်းတတိပေးခဲ့ပါတယ်။ဒါဟာနတ်ဆိုးနဲ့အပေးယူလုပ်တာလို့ဆိုပါတယ်။ Republican အထက်လွှတ်တော်မှနောက်တဦးဖြစ်တဲ့ Lindsey Graham ကလည်းအဆက်အစိုးရကိုဖျောက်ချဖို့အရေးဦးစားမပေးဘဲလှုပ်လာတာအတွက်တတိပေးလိုက်ပြီးအဆက်အစိုးရကဓာတ်ရုပ်လက်နက်တွေတုံးလာတာကိုအရင်သမ္မတဟောင်း Barack Obama အလက်ထက်အရေးမြူခဲ့ခြင်းကစပြီးအကြီးမားဆုံးအမှားလှုပ်ခဲ့တယ်လို့ပြောပါတယ်သမ္မတအင်ဗျူပြောခွင့်ရ Sean Spicer ကတော့ Syria သမ္မတအဆက်ရဲ့အနာဂတ်ဟာ Syria ပြည်သူတွေလက်ထဲမှာပဲရှိတယ်ဆိုတော့လက်တွေနိုင်ငံရေးဖြစ်စဉ်ကို American ပြည်တော်စုအနေနဲ့လက်ခံရမယ်လို့တောက်ကြနေနှောင်းပိုင်းမှာပဲပြောကြားခဲ့ပါတယ
် American ပြည်တော်စုမှာဘာကြောင့်ကုန်သွယ်ရေးလုံငွေပြနေရတယ်လဲဆိုတာသုံးသပ်ဖို့နဲ့ကုန်သွယ်ရေးစီးပင်းစည်းကမ်းတွေချိုးဖောက်နေတဲ့နိုင်ငံတွေကိုအရေးယူဖို့ညွှန်ကြားချက်အမိန့်တစ်ခုကိုသမ္မတ Donald Trump လက်မှတ်ရေးထိုးလိုက်ပါတယ်American company တွေနဲ့ American ဝယ်ယူစားသုံးသူတွေကိုကူညီနိုင်ဖို့သမ္မတအမိန့်နဲ့ဆောင်ရွက်မယ်လို့သမ္မတ Trump ကအစောပိုင်းကပြောကြားခဲ့ပါတယ်။ America ရဲ့ကုန်သွယ်ရေးလုံငွေပြမှုကဒေါ်လာဘီလီယံ900ကျော်ပြီးတော့ထောက်ဝက်လောက်ကတရုတ်နဲ့ကုန်သွယ်ရေးမှာလုံငွေပြနေတာပါ။တောက်ကြနေကလက်မှတ်ရေးထိုးခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသမ္မတအမိန့်နှစ်ခုမှာပထမအမိန့်က American ကုန်သွယ်ရေးမှာလုံငွေပြနေရတဲ့အကြောင်းရင်းတွေကိုသုံးသပ်ဖို့ဖြစ်ပါတယ်။ဒုတိယအမိန့်ကတော့ကုန်ပစ္စည်းတွေကိုဈေးပေါ်ပေါ်နဲ့ရောင်းချနိုင်ဖို့ထောက်ပံ့ပေးနေတဲ့နိုင်ငံခြားအစိုးရတွေကိုအခွန်တိုးခေါက်ဖို့အမိန့်ဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတ Trump တို့ Florida ပြည်နယ်ကသမ္မတရဲ့အပန်းဖြေဆန်အိမ်ကြီးမှာတွေ့ဆုံကြဖို့သတင်းတစ်ပတ်အလိုမှာပဲအခုလိုကုန်သွယ်ရေးဆိုင်ရာအမိန့်တစ်ခုကိုသမ္မတ Trump လက်မှတ်ရေးထိုးခဲ့တာပါ။ America မှာကုန်သွယ်ရေးလုံငွေပြမှုအလောက်ကိုင်းဆုံးရှုံးမှုတွေကိုဆက်ပြီးမခံတော့ချိန်မှာတရုတ်သမ္မတနဲ့တွဲဆုံဆွေးနွေးမှုတွေဟာခက်ခဲလိမ့်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာကြာတာရင်းနေတော့ကရှင်းသားခဲ့ပါတယ
် VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။သမ္မတဦးထင်ကျော်ဟာလမ်းမဲ့သတင်းပတ်ချက်သတင်းတွေမှာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်တွားရောက်มาဖြစ်ပါတယ်။မြန်မာသမ္မတဟာတရုတ်သမ္မတရှီကျင့်ဖင်ရဲ့ဖိတ်ကြားချက်အရဧပြီလ6ရက်ကနေ17ရက်နေ့ထိလာရောက်มาဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလျူချန်းကတောက်ကြနေသတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာဖြစ်ပါတယ်။သမ္မတဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီကျင့်ဖင်နဲ့ကတခြားတရုတ်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။သမ္မတနှစ်ဦးတွေ့ဆုံစဉ်မှာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးတွေအပြင်တခြားနှစ်နိုင်ငံအကျိုးစီးပွားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။လောလောဆယ်သတ်မှတ်ထားတဲ့အစီအစဉ်ထဲမှာသမ္မတဦးထင်ကျော်ဟာဘေကျင်းမြို့အပြင်တခြားနေရာတွေကိုလည်းတွားရောက်လည်ပတ်ဖို့ရှိနေပါတယ်။သမ္မတဦးထင်ကျော်ရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရတည်တက်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာခေါင်းဆောင်တို့ရဲ့ပထမဆုံးအလဲပတ်ခီးစဉ်လည်းဖြစ်ပါတယ်။အခုသမ္မတရဲ့ခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့နဲ့နှစ်နိုင်ငံပြည်သူတွေပိုးပြီးအကျိုးရှိလာစေဖို့အပြင်နှစ်နိုင်ငံကြားမဟာဗျူဟာမြောက်ဆက်ဆံရေးတွေလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပြည်သူအချင်းချင်းကြားဆက်ဆံရေးတွေတိုးလာနိုင်စေမယ်လို့တရုတ်အစိုးရဘက်ကယုံကြည်ထားကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလျူချန်းကပြောကြားခဲ့ပါတယ်။
2016အောက်တိုဘာလတုန်းကရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနေချောင်းဆစခန်းတွေပေါ်တိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာတောင်းကျန်သူတွေကရိုဟင်ဂျာတွေအပေါ်ဒေါင်ဆန်းစုကြည်ကအကာအကွယ်မပေးရင်ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောပါတယ်။ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုမပေးဘဲထောင်နဲ့ချီတေဆုံးကြရမယ်ဆိုရင်အသက်အသေးခံဖို့အဆင်သင့်မယ်လို့ Aragon Rohingya Salvation အဖွဲ့ကတပ်မှုကြီးအတာဦးလာနဲ့ Riders သတင်းဌာနတီးတန့်မင်းမြန်ကမ်းမှာပြောကြားခဲ့တာပါ။online ပေါ်ကတဆင့်ရုပ်သံမေးမြန်းကမ်းမှာသူတို့အဖွဲ့ဘယ်နေရာမှာလဲဆိုတာကိုအတာဦးလာကပြောကြားခြင်းမရှိသလိုနိုင်ငံသားက IS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်မှုမရှိဘူးလို့လည်းညှင်းဆန်ခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်စစ်တပ်ကရရက်ဆက်ဆက်လုပ်နေတာကို Nobel ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကတခုခုပြောတခုခုလုပ်တဲ့လို့သူကဆိုပါတယ်။နေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေမတိုင်းချင်းမှုတွေအပါအဝင်ဆူဆူဝါဝါလူခွေရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့မကြခင်ကပဲကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လူခွေရေးချိုးဖောက်ခဲ့တယ်ဆိုတဲ့နေရာတွေစီကို VOA မြန်မာပိုင်းသတင်းတောက်အပါအဝင်သတင်းတောက်အယောက်20လောက်လောလောဆယ်တွားရောက်လေ့လာနေကြပါတယ်။အဲ့ဒီမှာအာရမပြုကျင့်ခံခဲ့ရတယ်ဆိုတဲ့အမျိုးသမီးတချို့ကိုသတင်းတောက်တွေတွေ့ဆုံမေးမြန်းခွင့်ရခဲ့ပြီးတဲ့နောက်သူတို့အမှုဖွင့်နိုင်ဖို့ဒေသခံရဲတပ်ဖွဲ့ကစီစဉ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာတွေမှာလုံခြုံရေး ဖွဲ့တွေအပေါ်တိုင်တန်းမှုပေါင်း20လောက်ရှိခဲ့ပြီးတော့တချို့ကလိန်ညာလှုပ်ကြံတိုင်တန်းမှုတွေဖြစ်တယ်လို့ရခိုင်ပြည်နယ်ရဲမှူးကြီးကသတင်းတောက်တွေကိုပြောပါတယ်ဒါအပြင်လုံခြုံရေးဆောင်ရွက်စဉ်ကစီကံဖောက်ဖျက်မှုကျင်းဝတ်မနာခံမှုတို့ကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်စုစုပေါင်း20ကိုလည်းဥပဒေအရအရေးယူထားတယ်လို့ရဲမှူးကြီးသူရဦးဆန်းလွင်ကပြောပါတယ်ရှင်
American သမ္မတ Donald Trump ဟာအခု April လပထမသတင်းပတ်ထဲမှာပဲ Egypt သမ္မတ Abdel Fattah el-Sisi ကိုရော Jordan ဘုရင် Abdullah ကိုပါတီးခြားလက်ခံတွေ့ဆုံမှာဖြစ်ပါတယ်။သမ္မတ Trump ကသူ့ရဲ့သမ္မတကျန်းသက်စာချင်းဆွေးဝဲပြီးရက်သိမ့်မကြခင်မှာပဲ Egypt သမ္မတနဲ့နှစ်နိုင်ငံအကြမ်းဖက်တိုက်ဖက်မျိုးပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဆွေမြတ်မွန်တို့ကပြောပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ကြပါရစေ။ရခိုင်ပြည်နယ်မောင်နှံဒေသမှာမဟုတ်မမှန်လှုပ်ကြံတိုင်တန်းပေးရင်အထောက်ပံ့တွေပေးမယ်ဆိုတဲ့စီယုံသိမ်းသွင်းမှုတွေရှိနေပြီးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဒေသမှာမွတ်စလင်တချို့ကလိန်ညာလီစဲတိုင်တန်းမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်ရဲချုပ်ကမနေ့ကထုတ်ဖော်ပြောဆိုလိုက်ပါရစေ။အော်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းလုံညုံရေးလှုပ်ဆောင်ရမှာစီကံဖောက်ဖျက်ပြီးကျင့်ဝတ်မလိုက်နာတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်အယောက်20ကိုလည်းဥပဒေကြောင်းအရအရေးယူထားကြောင်းရဲချုပ်ကပြောပါရတယ်။ဒီကြောင်းကိုတော့အဲ့ဒီဒေသကိုတွားရောက်သတင်းယူနေတဲ့ VOA သတင်းတော့မမ်မီခါကသတင်းပေးပို့ထားပါရတယ
်။ရခိုင်ပြည်နယ်မောင်နှံဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ပြီးနောက်ပိုင်းနယ်မြေတည်ငြိမ်ရေးလှုပ်ဆောင်တဲ့လုံညုံရေးတာဝန်ယူသူတွေကိုလူခွန်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေတော်တော်လေးပြင်းထန်ခဲ့ပါရတယ်။လက်ရှိအချိန်ထိလူခွန်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အချို့ကတိုင်တန်းလာတဲ့အမှုပေါင်း20ကျော်ရှိပါတယ်။ဒီစည်းရင်ဟာပြီးခဲ့တဲ့မေလ30ရက်နေ့အထိရရှိထားခဲ့တဲ့စည်းရင်တွေဖြစ်ပါတယ်။ဒီတိုင်တန်းနာတွေကိုစစ်ဆေးတာမှာအထောက်ပံ့တွေပေးမယ်ဆိုတဲ့တိမ်သွင်းမှုတွေကိုယုံစားပြီးတိုင်တန်းမှုတွေရှိနေတယ်လို့ရဲမှူးကြီးသူရစန်းလွင်ကပြောဆိုလိုက်တာပါ။လိန်ညာတိုင်တန်းမှုအများစုဟာအကြမ်းဖက်တိုက်ခတ်မှုအပြီးလုံခြုံရေးပြန်လည်ရယူတာမှာလူအခွင့်အရေးချုပ်ပေါက်ကတပ်ဖြတ်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲပြီးဥကောင်ရိုးကုန်တွေကိုပြကလာရောက်တိုင်တန်းမှုတွေပဲဖြစ်ပါတယ်။စစ်ဆေးလိုက်တာမှာတော့ဒီအယိုးစုတွေဟာ3-4လအတွင်းသိဆုံးခဲ့တာမဟုတ်ပဲတစ်နှစ်ဒါမှမဟုတ်တနှစ်နဲ့အထက်သေဆုံးခဲ့တဲ့အခြေအနေတွေဖြစ်နေတယ်လို့သူကပြောတာပ
ါကျွန်တော်တို့ကြားကားတော်ကြီးရွာမှာအကျူစလင်နေကူမိရှုတက်ဖြတ်ပြီးတော့အလောင်းမြုံနဲ့ဓာတ်ကိုစုံစမ်းဖို့တို့အရေးယူပေးဖို့တိုင်ကြားတဲ့မှုဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဒီမြေမြုပ်ထားတဲ့နေရာလိုက်လပြသနိုင်ကြောင်းအဲ့ဒီအမျိုးသမီးကဟာလာပြောပြီးတော့မှအဖွဲ့အဝင်နဲ့အဖွဲ့တွေကိုလိုက်လံပြသတဲ့အခါမှာလိုက်လံပြသနိုင်ခြင်းမရှိဘူးဒိုင်းလည်းပြောကြားခြင်းသာဖြစ်ကြောင်းဘာလို့ဒီလိုပြောလဲဆိုတော့ဒီလိုပြောမယ်ဆိုရင်ထောက်ပံ့ကြီးတွေရရှိလို့ရဖြစ်ကြောင်းပြောကြခဲ့တဲ့အတွက်မှုကိုလီစဲမှုနဲ့ပိတ်သိမ်းပြီးတော့မှကျွန်တော်မောက်တော့ခဲဥပဒေရုံးကိုတင်ပြပြီးခံရမ်းနေပြီးတော့ပြည်내ဥပဒေရုံးကိုတင်ပြထားရှိစေဖြစ်ပါတယ
်အခုလိုလိန်ညာတိုင်တန်းမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာအစိုးရဘက်ကမကြခင်မှာတုံ့ပြန်မှုတစ်ခုလုပ်သွားမယ်လို့လည်းသူကပြောပါသေးတယ်အမှုပေါင်း20ကျော်မှာပစ္စည်းပြောက်လို့တိုင်တန်းတာနှစ်မှုအတ္တမပြုချင်းခံရတယ်လို့တိုင်တန်းခံရတာက6မှုလောက်ရှိနေပါတယ်ဒီအမှု20ကျော်မှာတော့အမှု3ခုကတနက်မှန်လို့တိတ်ဆုံးတယ်လို့ယူဆရတဲ့အမှုတွေဖြစ်နေတယ်လို့သူရဦးစန်းလွင်ကပြောပါတယ်အစ္စလမ်ဘာသာဝင်တွေဘက်ကသူတို့မိသားစုဝင်တွေအသက်ခံရတယ်လို့တိုင်တန်းမှုတွေနဲ့ပတ်သက်ပြီးစစ်ဆေးမှုတွေပြုလုပ်တာမှာအကြမ်းဖက်ကာလာတွင်အသက်ခံရတာဟုတ်မဟုတ်ကိုဘလို့တီးပြုချက်ယူလှုပ်ဆောင်တယ်လဲဆိုတာနဲ့ပတ်သက်လို့သူရဦးစန်းလွင်ကခုလိုဖြေခဲ့ပါတယ
်သူတို့ဒီအသက်ခံရတဲ့ဒီမြေမြုပ်ထားတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဆရာဝန်လည်းပါတယ်ဥပဒေကြံပြုတ်လဲပါတယ်မြို့နယ်အုပ်ချုပ်ရေးအဖွဲ့လဲပါတယ်နောက်စီပေတာယာအဖွဲ့လဲပါတယ်ဒီအဖွဲ့တွေနဲ့ကျွန်တော်တွားရောက်စစ်ဆေးပြီးတော့ဒီစစ်ဆေးတဲ့ပုံပုတ်ချက်အရသူတို့တူးချင်းရဲ့တုံသက်ချက်နဲ့အတူကျွန်တော်တို့ကအမှုကိုတိစောက်ဆောင်ရရတာဖြစ်ပါ confirmation ပေးဖို့ကြတော့မှုကင်းဆရာဝန်ရဲ့ဒီဆေးမှတ်ချက်နဲ့ဒါလည်းကျွန်တော်တို့ကအတည်ပြုလို့ရတာဖြစ်ပါတယ
်ပြည်ပနိုင်ငံတွေဘက်ကတော့ဒီအကြမ်းဖက်တိုက်ခတ်မှုအတွင်းလုံခြုံရေးပြန်လည်ရယူတဲ့သူတွေဟာလူအခွင့်ရေးချုပ်ဖောက်ကတက်ဖြတ်မှုတွေရှိတယ်လို့ထောက်ပြမှုတွေရှိနေပါတယ်အမည်မရှိပိုင်ရှင်မပေါ်တဲ့အလောင်းတွေပေါ်ပေါက်မှုတွေရှိနေပြီးဘလို့ကြောင့်တိတ်ဆုံးရလဲဆိုတာကိုတော့တိတိကျကျမသိတာတွေအစိုးရဘက်ကထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာတွေကဝေဖန်မှုတွေကိုပိုပြီးမြင့်တက်စေတာပါဒီကြားထဲမှာလဲလူအခွင့်ရေးချုပ်ပေါက်တဲ့စစ်ဆေးမှုတွေပြုလုပ်တဲ့လုံခြုံရေးတာဝန်ရှိသူတွေရဲ့ဗီဒီယိုဖိုင်တွေတက်လာတာတွေကလည်းဝေဖန်ထောက်ပြစရာတွေဖြစ်လာခဲ့ပါတယ်ဒီလိုနိုင်ငံတကာဘက်ကဝေဖန်မှုတွေနဲ့ပတ်သက်လို့သူရဦးစန်းလွင်က
ဥပဒေနဲ့ညီဆောင်ရွက်ဖို့အားလုံးစင်ငယ်စင်ငယ်အမိန့်နဲ့ညွှန်ကြားချက်နဲ့ညွှန်ကြားထားပြီးသား အလားညွှန်ကြားထားတော်လည်းပဲစီကံဖောက်ဖြတ်တဲ့အတွက်အရေးယူရတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့တယ်ဒီလိုကျွလွန်လို့ဒီလိုခွင့်ပြုတယ်ဆိုတာမျိုးမရှိခဲ့ဘူးအဲ့တော့ဒီလိုတာဝန်ထမ်းဆောင်ရင်းနဲ့ကျွလွန်ခဲ့တာရှိကောင်းရှိနိုင်မယ်မရှိဘူးလို့လည်းကျွန်တော်ပြောလို့မရဘူးရှိပါတယ်လို့လည်းကျွန်တော်အတိအကျပြောလို့မရဘူးဒီလိုကျွလွန်ခဲ့ရင်လည်းကျွန်တော်တို့ကဥပဒေနဲ့အညီအရေးယူပါလားပဲ
အောက်တိုဘာ9ရက်နေ့နောက်ပိုင်းလုံခြုံရေးရယူတာမှာစီကံဖောက်ဖျက်မှုကျင့်ဝတ်မလိုက်နာမှုတွေကြောင့်လုံခြုံရေးတာဝန်ယူခဲ့တဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကအယောက်20ကျော်ကိုလည်းဥပဒေအရရေးယူထားတာရှိတယ်လို့ရဲမှုကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ဘလို့မျိုးကျူးလွန်ခဲ့တာတွေကြောင့်အခုလိုရေးယူထားတယ်လဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဘက်ကတော့ရခိုင်ပြည်နယ်ဒေသအတွင်းမှာတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုအမြန်ဆုံးဖွဲ့ပြီးအမှုတွေကိုကြားနာစစ်ဆေးဖို့တိုက်တွန်းထားပါတယ်ရှင်
။ VOA သတင်းတောက်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဂျားပြတ်ရွေးကောက်ပွဲအခြေအနေမတင်ဆက်ခင်အခုတော့ NCA ကိစ္စကြည့်အောင်ပါ။တနိုင်ငံလုံးအပြည့်ရက်စာချုပ် NCA ကို UNFC အဖွဲ့ဝင်တွေကတိုင်းဒေသလက်နက်ကိုင်၅ဘွဲ့ကလက်မှတ်ထိုးတော့မယ်လို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နှစ်ပတ်လည်မေကွန်းနောက်ဆက်တွဲအဖြစ်ကြေညာခဲ့ပါတယ်ဒီလိုကြေညာတဲ့အပေါ် UNFC ဒုက္ခအပါဝင်တိုင်းသားခေါင်းဆောင်တချို့ကကန့်ကွက်ခဲ့ကြပါတယ်မြန်မာအစိုးရဘက်ကတော့ဆန္ဒဇော်ပြီးသတင်းထုတ်ပြန်ခဲ့တာမျိုးသာဖြစ်တယ်လို့တုံ့ပြန်တာပါတယ်ကိုဝင်းမင်းကဆက်ပြီးတင်ပြမှာပ
ါနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နှစ်ပတ်လည်မေကွန်းပြီးမှဒီ UNFC ခေါင်းညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်၅ဘွဲ့အနေနဲ့တနင်္ဂနွေပြစ်ခတ်ရဆေးရေး NCA စာချုပ်ကိုလက်မှတ်ထိုးပေးမယ်လို့ပြောခဲ့တာကမီဒီယာသတင်းတစ်ခုတည်းမဟုတ်ဘဲဓာတ်ရိုက်ဆက်သွယ်မှုတွေကပါရခဲ့တဲ့သတင်းဖြစ်တယ်လို့မြန်မာအစိုးရဘက်ကဆိုပါတယ်။နိုင်ငံတော်အတန်ပင်ခံရုံးပြောခွင့်ရဦးစော်ထေက
အဓိကကတော့ကျွန်တော်တို့ဟို message ရတာပေါ့နော်။ဟိုသတင်းရတဲ့ကတော့တချို့သောတိုင်းမလဲနိုင်ငံပေါ်သီးတွေစီကလည်းသတင်းရတယ်ပေါ့နော်။ဒါကလည်းတော့ထုတ်ပုံပြောတော့ပါဦး။နောက်တစ်ချက်ကတော့အဲ့ EU တွေကနေပြီးတော့မီဒီယာကိုဆက်ပြောတာပေါ့နော်။ဟုတ်ပေါ်တဲ့ပါတီကနိုင်ဝင်လာသူကမှအဲ့လိုမျိုးဟိုထိုးမဲ့အဖွဲ့နဲ့ပတ်သက်ပြီးတော့ပါဟိုပြောလာတယ်ဟိုမွန်ဒီစ်မှာလည်းပြည်သူ့ထားလိုက်တယ်ဆိုပြီးတော့ပြောလာတယ်ပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့က information ကိုဟို source ကတော့တခုလဲတော့မဟုတ်ဘူးပေါ့ media source တခုလဲတယ်မဟုတ်ဘူးတန်တဲ့နေရာ source တွေပါရလိုက်တယ်ဆိုတော့ဟိုဒါဝန်သားကတည်းကနေလည်းလုပ်လိုက်တယ
်အဲ့ဒီတော့အခုလိုဒီတိုင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့လက်မှတ်ထိုးဖို့အတွက်တည်ရိုက်ဆက်သွယ်မှုကနေရတဲ့သတင်းကဘလောက်ထိခိုင်မာမှုရှိလဲလို့မေးရမှာဥစော်ထေက
အခုချိန်မှာတော့ကျွန်တော်တို့ကဟိုနည်းနည်းလေးစောပြီးတော့တွဲလိုက်တာပေါ့နော်တွဲလိုက်တော့ UNFC အတွင်းမှာလည်းတော့ကံရအဲလိုပရက်ရှာလေးတွေရှိပဲဆိုတော့ကျွန်တော်တို့ဟိုနားလဲပါတယ်တိုးတိုးဟိုခုနပြောတဲ့ခိုင်မာမှုကတော့ရှိပါတယ
်ဒါပေမဲ့ UNFC တရုတ်ကထနိုင်ငံသားအပါအဝင်တိုင်းနာခေါင်းဆောင်တချို့ကအခုလိုငါးဘွယ်လက်မှတ်ထိုးဖို့ရှိတယ်ဆိုတဲ့သတင်းပေါ့ကံကွက်မှုတွေရှိနေတာအတွက်အဲ့ဒါကိုဘယ်လိုပြောလို့ပါလဲလို့မေးရမှာဥစော်ထေကဆက်ပြီ
းတစ်ခါမှလည်း UNFC အနေနဲ့ကျွန်တော်တို့ဟိုသဘောတူညီချက်တွေရောက်ဖို့ခံစီထူးမှုတွေရှိဖို့ကသူ့မှာလည်းအင်တာနက် process ပေါ့ဒီမှာလုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်ဆိုတာလည်းကျွန်တော်တို့နားလည်ပါတယ်အထူးသဖြင့်ဝန်ကြီးချုပ်ကနိုင်ငံသားတို့ဆက်ပြောတဲ့ဟာမျိုးတွေသူ့ထဲမှာဟိုဆုံးရချက်ထားတဲ့ဆင်တော့မရောက်သေးဘူးဆိုတဲ့သဘောတော့ပြောသွားတာဆိုတွေ့ရပါတယ်။တွေ့ရတော့ဟောဘာပဲပြောပြောဒီဟာဒီဟိုအထူးသဖြင့်ကျွန်တော်တို့ငင်းငိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုအားလုံးအမေဖြစ်နေတာပေါ့နော်။အဲ့ဒီခါရင်းနဲ့ပတ်သက်လို့ဟိုသတင်းကောင်းပေါ့။အဲ့ဒါလေးပါတဲ့သဘောပြောလိုက်တာဖြစ်ပါတယ်
။အဲ့ဒီတော့အခုလိုငင်းချမ်းရေးအတွက်သတင်းကောင်းဖြစ်လာဖို့ရှိထားတဲ့ဆန္ဒပေါ်ရှိမှလက်တွေ့အခြေအနေတွေဘယ်လိုဖြစ်လာနိုင်ပါသလဲလို့မေးရမှာဥစ္စာထေကအ
ဲ UNFC အနေနဲ့တဖွဲ့ချင်းမှာသူတို့လည်းပြောပြီးပေါ့သူတို့လည်းပြောဖို့ကြံသေးတယ်ဆိုတော့သိရတယ်ဆိုတော့နောက်တစ်ဆင့်ကတော့ UNFC စာမျက်မှာသူတို့ UNFC စီစီစီဝေးမှာဒါတွေဆွနေပြီးတော့ထုံးမဲ့ဖွဲ့မထုံးမဲ့ဖွဲ့သူတို့သဘောထားလေးတွေယူပြီးတော့သွားမယ်ဆိုတော့ကျွန်တော်တို့ကသိရပါတယ်နောက်တစ်ချက်က UNFC နေနဲ့ NC လမ်းကြောင်းတိုင်းသွားမယ်ဆိုတော့ဘုံသဘောတူညီချက်ရှိသားဖြစ်တယ်ထိုးတဲ့ကောင်မှာတော့တဖွဲ့ချင်းဖြစ်စေဟိုအစုလိုက်ဖြစ်စေသူထိုးနိုင်တယ်ဆိုတဲ့မူဝါဒလေးတွေသိရတယ်သိရတယ်ရုပ်ကဒီနိုင်ဆိုနေတဲ့အနေထားလေးရလဲအလားအလာအကောင်းဘက်ကိုရောက်နေတဲ့ဆိုတဲ့သဘောတွေ့ရတဲ့အတွက်ဒီ message ပေးရခြင်းဖြစ်ပါတယ်
အဲ့ဒီတော့အခုလိုအလားအလာကောင်းတဲ့သဘောဆိုတော့လက်မှတ်ထိုးဖို့ကလုံးဝအတိအကျမသေးချာသေးဘူးဆိုတဲ့သဘောဖြစ်နေလားလို့ဆက်မေးရမှာဥစ္စာထေကဆက်ပြီ
းအဲကျွန်တော်တို့ internal process တွေရှိရတယ်ဆက်ပြီးတော့ UNFC ထဲမှာလုပ်ရမယ့်လုပ်ငန်းစဉ်အချို့ကြံနေတယ်ဒီပေါ်မှာလည်းကျွန်တော်တို့ဟိုနားလဲပါတယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်
အခုလိုအချိန်မှာဒီ UNFC ရဲ့ထိပ်သီးအစည်းအဝေးကို မကြခင်ရဲတပ်ဘက်တွေအတွင်ကျင်းပဖို့ရှိနေတာမို့အခုလိုတိုင်းသားလက်နက်ကင်ဖွဲ့တွေလက်မှတ်ထိုးရေးမထိုးရေးကိုဆက်လက်စောင့်ကြည့်ရအောင်မယ်လို့တုံသက်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တို့အတန်းလွှင့်နေချိန်မှာပဲ EP 1ရက်မနေ့6နိုင်ကစပြီးမြန်မာနိုင်ငံတဝန်းမြို့နယ်ပေါင်း22မြို့နယ်မှာဂျားပြတ်ရွေးကောက်ပွဲအတွက်စတင်မဲပေးနေကြပါပြီဒီဂျားပြတ်ရွေးကောက်ပွဲကိုအရင်လောက်လူအများစိတ်ဝင်စားမှုမရှိပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မှာတော့အကြိတ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်အပြည့်စုံကိုမဲ့အင်ဂျင်နိုင်ကပြောပြမှာပါ
အခုဂျားပြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်နေကြပါတယ်။ရန်ကုန်၊ပဲခူး၊စကိုင်းစတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်၊ရှမ်း၊မွန်၊ကယား၊ချင်းစတဲ့ပြည်နယ်5ခုမှာရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာဂျားပြတ်ရွေးကောက်ပွဲကိုကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာအမ်းမြို့နယ်တစ်ခုတည်းပဲကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အချိတ်အနယ်ရှင်ပြန်ရဖို့ရှိနေကြောင်းရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမ်းမြို့နယ်မဲဆန္ဒနယ်ကိုစလေလောင်းလည်းဖြစ်တဲ့ဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကပထမချိန်ခဲ့တာကလည်းပြည်ခိုင်မျိုးပါတီပါပဲအဲ့တော့ပြည်ခိုင်မျိုးပါတီကအမ်းမာကအမှတ်1အမှတ်2ပေါ့နော်ပြည်နယ်လွတ်တော်ကိုစလေရဲ့နေမြေလေးတွေရှိပါတယ်အဲ့တော့အမှတ်တရအမှတ်နဲ့ရနှစ်ခုလုံးကိုလွန်မိုးတာကတော့ပြည်ခိုင်ကျော်ပါတီရဲ့ပါတီအင်အားချင်နေပါပဲအဲ့တော့အမှတ်နှစ်နေမြေမှာဒီနေ့ကြည့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဆွမ်းဘုတ်တွေရွာတိုင်းကျွန်တော်မတွေ့ကြရသေးဘူးခြုံကြည့်လို့ရှိရင်ကျွန်တော်တို့ရခိုင်မျိုးသားပါတီနဲ့အဓိကပြိုင်ဘက်ဟာပြည်ခိုင်ကျော်ပါတီဆိုတာကိုကျွန်တော်တို့ပထမပိုင်းကလည်းယုံကြည်ခဲ့ပါတယ်ရွေးကောက်ပွဲအတွက်မင်းဆွေစည်းရုံးရဲ့နဲ့အခုလိုပဲဆွေးနွေးတဲ့အခါမှာအမျိုးသားဒီမိုကရေစီပုတ်ချုပ်ကလက်ရှိအစိုးရဆိုတဲ့လုတ်ပိုင်ခွင့်ကိုတုံးပြီးမှအင်အားကြီးကြီးနဲ့ထိုးပေါက်စည်းရုံးလာတာကိုလည်းကျွန်တော်တို့တွေ့ရပါတယ
်။ဂျားပြည့်ရွေးကောက်ပွဲအတွက်အမ်းမြို့နယ်မှာအာဏာရပါတီ NLD ရဲ့တိုင်းနယ်ပြည်နယ်အစိုးရခေါင်းဆောင်တွေကိုယ်တိုင်ပါဝင်မဲဆွယ်စည်းရုံးတာမျိုးတွေတွေ့ရပေမဲ့ရွေးကောက်ပွဲမှာတရားမျှတမှုရှိအောင်ဗဟုအစိုးရဘက်ကစ조사နေတယ်လို့မြင်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်။ရှမ်းပြည်နယ်ရဲ့ငားမြို့နယ်မှာကျင်းပနေတဲ့ဂျားပြတ်ရွေးကောက်ပွဲမှာတော့တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေအနိုင်ရမဲ့အလားအလာများနေကြောင်းတီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်။အချမ်းကဒီမိုင်းရှူးခြေတီပြည်သူ့လွှတ်တော်နှစ်နေရာပြည်နယ်လွှတ်တော်၄နေရာကောနောက်ညောင်ရွှေကပြည်နယ်လွှတ်တော်တနေရာရောကျိုင်းတုံကဟိုဟာ NLD နိုင်ဖို့စိတ်အလားအလာမရှိပါဘူးအဲ့နေရာတွေကတော့ဒီရှမ်းပါတီနဲ့ N ပါတီကပဲနိုင်လိမ့်မယ်လို့တွက်လို့ရပါတယ
်အခုဂျားပြတ်ရွေးကောက်ပွဲကို2015ခုနှစ်ရွေးကောက်ပွဲနဲ့နှိုင်းယှဉ်ရင်လူအများစိတ်ဝင်စားမှုအလွန်နှေးပါကြောင်းရွေးကောက်ပွဲပညာပေးအဖွဲ့တစ်ခုဖြစ်တဲ့ M Voter အဖွဲ့ရဲ့ပြောခွင့်ရကိုဖြိုးမင်းသူက VOE ကိုပြောပါတယ
်2015တော့တော်တော်ကမ်ပိန်းတွေလုပ်ကြရလဲတော်တော်များတယ်ပြီးတော့ကျွန်တော်တို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ voter education ပြီးတဲ့ mobile application တို့ website တို့အဲ့လိုမျိုး product တွေကလည်း maybe so hack challenge ဆိုပြီးတော့လုပ်လိုက်တဲ့အဲ့လိုကလည်း product တွေတော်တော်များများထွက်တယ်ပေါ့နော် mobile phone တွေကလည်းအဲ့ချိန်မှာခက်စားနေတာဖြစ်တဲ့အတွက်အဲ့ချိန်မှာဒီ voter education ပြန့်နှံ့မှုကလည်းမြန်တယ်ပြီးတော့ campaign တွေကလည်းတနိုင်ငံလုံးအတိုင်းအတာနဲ့လုပ်ကြရဖြစ်တဲ့အတွက်အဲ့ချိန်မှာတော့လူစိတ်ဝင်စားမှုပိုများခဲ့တယ်လို့ထင်ပါတယ်
ဒါအပြင်မိမိတို့မဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းတွေပြက်ပြက်တသားအနိုင်ရရှိရေးမဲပေးတဲ့ရာဂိုင်းနှုန်းများဖို့လိုအပ်နေကြောင်းကိုဖြိုးမင်းသူကပြောပါရယ်2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တို့ဟာအစိုးရယာဒူးတာဝန်တွေခန့်အပ်ခံရတာကွယ်လွန်သွားတာစတဲ့အကြောင်းရင်းတွေကြောင့်လစ်လက်သွားတဲ့လွှတ်တော်ကိုယ်စားလှယ်16နေရာအတွက်အခုလိုဂျားပြက်ရွေးကောက်ပွဲကျင်းပတာဖြစ်ပါရယ်ရှင
်မယင်ချင်းနိုင်စုစည်းတင်ပြခဲ့တာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နားဆင်ရပါမယ်တောင်တရုတ်ပင်လယ်ပြင်တဲကရေပိုင်နဲ့အငင်းပွားနေတဲ့နေရာမှာတရုတ်နိုင်ငံကကျွန်းတုတာမကစစ်လေရင်ဆင်းသက်နိုင်မဲ့လေစိတ်စောင့်နေတာပြီးစီးလူဖြစ်နေပါပြီ။စောင့်လို့မှုအလုံးအဆုံးသက်သွားရင်အငင်းပွားတဲ့နေရာတွေပေါ်တရုတ်ကထိန်းချုပ်ကန့်ကွက်ကန့်သတ်မှုတွေပိုပြီးလှုပ်လာမယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။ပိုင်နဲ့ပြဿနာဖြစ်နေတဲ့ဒီတနိုင်ငံချင်းစီနယ်လေတရုတ်ကတိတ်တဆိတ်ညှိနှိုင်းမှုတွေလုပ်နေတာကြောင့်အရှိနဲ့တောင်အာရှပင်လယ်မှာတရုတ်ရဲ့ထိန်းချုပ်မှုပိုပြီးခိုင်ခန့်လာတော့မှာပါလား။ထိုင်ဝမ်ကျွန်းတိုင်ပင်မြို့ကနေ VOA သတင်းတော့ Grab ပြပို့ထားတဲ့သတင်းလွှာကိုတော့မဆုမြတ်မောင်ကပြောပြပါမယ်။
တောင်တရုတ်ပင်လယ်တွေကစပရက်ဒလီကျွန်းစုတွေရှိတဲ့နေရာမှာတရုတ်ကအရက်ဖက်တင်မကစစ်ဖက်ပါတုံးနိုင်တဲ့အဆောက်အဦးနဲ့ရေဒါစနစ်တွေတပ်ဆင်ဆောက်လုပ်နေတာပြီးစီးလူဖြစ်နေပြီလို့ဝါရှင်တန်အခြေစိုက်အာရှရေကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးအဖွဲ့ AMDI ကပြောပါတယ်တရုတ်တို့ကသူတို့ပိုင်တယ်လို့ဆိုထားတဲ့ Subi, Mischief နဲ့ Fiery Cross ကြောက်တန်းတွေပေါ်မှာမြေဖို့ကျွန်းဖော်ပြီးစစ်လေရင်မှာဆင်းသက်နိုင်မဲ့ပြေးလန်းတွေအဆောက်အဦတွေစောင့်နေတာပြီးတော့မယ်လို့လွန်ခဲ့တဲ့နှစ်နှစ်လုံးအခြေအနေကိုစောင့်ကြည့်နေတဲ့တပ်သိပညာရှင်များအဖွဲ့ကဆိုပါတယ်။ဒါကြောင့်စစ်သုံးလေရင်တွေရွေရှားမစ္စိုင်းဒုံးပစ်စင်တွေကိုအချိန်မရွေးဖြန့်ချထားနိုင်တယ်လို့အဖွဲ့ရဲ့ website မှာဖော်ပြထားပါတယ်။ကျွန်းတူတွေပေါ်မှာစစ်ဖက်ဆိုင်ရာထောက်လှမ်းရေးကာကွယ်ရေးစနစ်တွေတပ်ဆင်ပြီးသွားရင်စတူရန်ကီလိုမီတာ3တန်းခွဲကျယ်ဝန်းတဲ့ရေပြင်နယ်နိမိတ်ထဲမှာတရုတ်တို့ရဲ့စောင့်ကြည့်တည်ရှိမှုခိုင်မာသွားတော့မှာဖြစ်တယ်လို့AMDR ရဲ့ညွှန်ကြားရေးမှူး Gregory Poling ကပြောပါတယ
် If you're a Southeast Asian fisherman or a Coast Guard vessel or an oil and gas exploration vessel you don't operate unless the Chinese let you operate because they now
အခုဆိုရင်အစ်တောင်အရှာနိုင်ငံတွေကငါဖန်သမားတွေပဲဖြစ်ဖြစ်ကမ်းခြေဆောင်တပ်ဖွဲ့ရဲ့ရေရင်တွေပဲဖြစ်ဖြစ်ရင်းနှီးတဲ့သဘာဝတန်ငွေတူဖွဲ့ရေးစင်မော်တွေပဲဖြစ်ဖြစ်တရုတ်ရဲ့ခွင့်ပြုချက်မရပဲဒီနေရာကိုသွာလာငါဖန်တာတူဖွဲ့တာတွေလုံးလို့ရတော့မှာမဟုတ်ပါဘူးတရုတ်ကဒီဒေသမှာဖြစ်နေသမျှအခြေအနေကိုစောင့်ကြည့်နေပါတယ်ဘယ်နေရာဘယ်ချင်းပဲဖြစ်ဖြစ်သူတို့လေရင်တွေကိုဆေလွှတ်လိုက်ပြီးအဲ့ဒီသင်္ဘောတွေကိုတားဆီးလို့ရသွားမှာပ
ါထိုင်ဝမ်ကျွန်းအနောက်တောင်ဘက်ကနေစင်ကာပူနိုင်ငံအထိကျယ်ပြန့်ပြီးတဘာဝအရင်းအမြစ်တွေပေါ်ကျွယ်လှတဲ့ရေပြင်နယ်နိမိတ်ရဲ့60ရာခိုင်နှုန်းကျော်ကိုသူတို့ပိုင်ဆိုင်တယ်လို့တရုတ်တို့ကပြောနေတာပါဒါပေမဲ့မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်၊ဗီယက်နမ်နဲ့ဘရူနိုင်းနိုင်ငံတို့ကလည်းသူတို့ရဲ့နယ်နိမိတ်ဖြစ်တယ်လို့ပြောပြီးအငြင်းပွားနေကြပါတယ်အခုလက်ရှိမှာတော့အဲ့ဒီနိုင်ငံတွေကအထူးစီးပွားရေးဇုန်တွေအဖြစ်သတ်မှတ်ထားတဲ့ကန်ယူရန်ကနေကီလိုမီတာ380အကွာဝေးအထိကိုလွတ်လွတ်လပ်လပ်ငါးဖက်နေကြတာပါ။နောက်ဆိုရင်တော့အငင်းပွားနေတဲ့ရေပြင်နယ်နိမိတ်ထဲမှာငါးဖက်နိုင်ဖို့တရုတ်စီမှခွင့်ပြုချက်တောင်းရလိမ့်မယ်လို့တိုင်ပေမြို့ချန်ချီအမျိုးသားတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာပါမောက်ခအဲလက်စ်ချီယန်ကပြောပါတယ်
I think that there was a line where the fishing boat can operate and that they were required the fishing boat to get
ငါးဖန်လေးတွေဘယ်ထိသွားနိုင်လဲဘယ်နေရာအစပြီးသူတို့စီမှာခွင့်ပြုချက်တောင်းရမယ်ဆိုတဲ့အစည်းကိုတရုတ်ကသတ်မှတ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်သဘောကအဲ့ဒီနေရာတွေမှာငါးဖန်ကျင်ရင်အခြားနိုင်ငံတွေအလုံးကတရုတ်ရဲ့ပြည်တွင်းဥပဒေကိုလိုက်နာရမယ်ဆိုတဲ့သဘောပါ
မေလကနေဩဂတ်လအထိငါးမဖမ်းရတားမြစ်ချက်ကိုတရုတ်ကအကောင့်ထဲပေါ်တော့မှာမို့တရုတ်ရဲ့ရေပြင်ပိုင်နဲ့ထိန်းချုပ်မှုကဘလောက်ထိရောက်တယ်လဲဆိုတာကိုအဆုံးဖြတ်ပေးနိုင်ပါလိမ့်မယ်။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေတခုချင်းစီနဲ့တရုတ်အစိုးရတာဝန်ရှိသူတွေသီးသန့်တွေးဆမှုတွေလည်းလုပ်နေပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအကျိုးအမြတ်တွေကိုမလုံပေးပြီးတောင်တရုတ်ပင်လယ်ထဲမှာသူတို့ရဲ့ထိန်းချုပ်မှုခိုင်မာအောင်လုပ်နေတာလို့လေလာသူတချို့ကပြောကြပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ရင်အရင်တုန်းကအမေရိကန်ကတခြားနိုင်ငံတွေဘက်ကမမမမတ်ယက်တီပေးခဲ့ပေမဲ့အခုသမ္မတဒေါ်နယ်ထရမ့်ကတော့တရုတ်ပေါ်သူ့ရဲ့ယက်တီချက်ကိုပြက်ပြက်တားတားမပြသေးတာကြောင့်ဗီယက်နမ်တာဝန်ရှိသူတွေကတရုတ်နဲ့အပေးအယူလုပ်တော့မယ်လို့ဟိုချီမင်းစီးတီးမြို့မှာရှိတဲ့ Danzen Shia and Associates စီးပွားရေးအတိုင်ပင်ခံကုမ္ပဏီကအကြီးအကျယ်ပေးအော်စကာမူဆန်ကပြောပါတယ်တရုတ်အစိုးရကစီးပွားရေးပူးပေါင်းဆောင်ရွက်မဲ့ကိစ္စကိုဗီယက်နမ်အစိုးရကနှုတ်ပိတ်နေပေမဲ့ပြည်သူတွေကတော့တရုတ်ကုံတွေကိုတပိတ်မှောက်ပြီးအတန်တိတ်ဆန္ဒပြနေကြတယ်လို့သူကပြောပါတယ်
At some point Vietnam felt strong and said well we have the United States backing us so it's going to be fine but nobody knows what
Vietnam နောက်မှာ American ကမမမမတ်ယက်တီပေးနေတယ်အားလုံးအဆင်ပြေသွားလိမ့်မယ်လို့တချိန်မှာခက်ခဲမှမှခံစားခဲ့ရပေမဲ့အခုတော့ American ကဘယ်လိုလဲဆိုတာဘယ်သူမှမသိတော့ပါဘူးဗီယက်နမ်ဆိုရလုံနေတာတွေလက်မခံဘူးလို့တော့ဘယ်သူမှပြောမနေပါဘူး။ဒါပေမဲ့တရုတ်ဟာရန်တခုလို့ဗီယက်နမ်တွေကအမဲမြင်ထားကြတာပါ။အခြေအနေတွေပြောင်းမသွားရင်ဒီတိုင်းပဲဆက်သွားပါလိမ့်မယ်
။နိုင်ငံတကာကုန်တင်သင်္ဘောကြီးတွေအသုံးပြုနေကြတဲ့ကမ္ဘာရေလမ်းကြောင်းတွေကထက်ဝက်ကအခုတရုတ်နဲ့အာရှနိုင်ငံတွေကြားရေနယ်နိမိတ်အငင်းပွားနေတဲ့နေရာမှာရှိပါတယ်။2010ခုနှစ်ကစလို့တရုတ်နိုင်ငံက72ကီလိုမီတာကျော်ကျယ်တဲ့ရေပြင်နေရာကိုမြေဖို့ပြီးတော့ဆောက်လုပ်မှုတွေကိုလုပ်ခဲ့တာပါအခုဆိုရင် Spratly ကျွန်းစုတွေရှိတဲ့နေရာမှာလေတပ်အခြေစိုက်စခန်း3ခုနဲ့ Parasol ကျွန်းစုတွေရှိတဲ့ Woody ကျွန်းပေါ်မှာစခန်းတစ်ခုကိုဆောက်လုပ်ထားတဲ့အတွက်တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးမှာတရုတ်စစ်လေယာဉ်တွေပြန်တန်းသွားလာနိုင်နေပြီလို့လေလာသူတွေကပြောပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ချိန်မနဲ့6နိုင်ခွဲရှိပါပြီ VOA American တန်ကစနေနေ့မနဲ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 4433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာမနဲ့ခင်းအင်္ဂလိပ်စာနဲ့သင်ခန်းစာကိုတင်ဆက်မှာဖြစ်တယ်လို့သိပ္ပံနည်းပညာကန္တာတင်ဆက်တဲ့အခါမှာတော့
ကျောက်ဆင်းရသူကခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူမှာမန်ဂနီးဇ်ဓာတ်နည်းနည်းပါလို့ရှိရင်ခရမ်းရောင
်မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာသတင်းအာဘော်တွေနဲ့အရိယာအာဘော်တွေနဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာအတိုက်ခံကနေအာဏာရလာတဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့တနှစ်တွင်းလှုပ်ဆောင်နိုင်မှုတွေအပေါ်မှာဆောင်းပါရှန်အလစ်စတာကုတ်ရဲ့တုံးသက်ချက်ကိုတောက်ကြနေထုတ် Eurasia Review မှာဖော်ပြထားပါတယ်။လွတ်လပ်မျှတမှုရှိတယ်လို့အများကရှုမြင်ကြတဲ့တမန်ဝင်2015ရွေးကောက်ပွဲမှာအပြတ်တန်နိုင်ခဲ့တဲ့ NLD အစိုးရတဲ့ဟာရွေးကောက်ပွဲပြီး6လကြာမှအာဏာလက်ခံရယူတာမို့အခုနှစ်ဧပြီလမှာတော့တနှစ်ပြည့်ပါပြီ။မြန်မာပြည်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဒီရွေးကောက်ပွဲနောက်ပိုင်းဒေါန်ဆန်းစုကြည်နဲ့တကွ NLD အမတ်တွေဘလောက်ထိပြေလည်အောင်လုပ်ပေးနိုင်ပါပြီလဲ။တချို့က NLD ရဲ့မူဝါဒတွေအကောင့်ထဲပေါ်လာဖို့အတွက်အချိန်ဆောလွန်းသေးတာမို့နောက်၄နှစ်စောင့်ကြည့်ဖို့ပြောတယ်လို့တချို့ကတော့တိုက်ပွဲတွေပြန်ပြီးဖြစ်လာတာရိုဟင်ဂျာပြည်ထနာနဲ့မကြသေးခင်ကရှေ့နေကြီးဥကိုနီအလုတ်ကြံခံရတာတွေကိုကြည့်ရင် NLD ဟာစစ်တပ်ကိုမထိန်ချုပ်နိုင်တယ်လို့ရေးဒါမှမဟုတ်နေဆက်အရေးတွေမှာလည်းအကန့်အသတ်တွေကြောင့်မအောင်မြင်နိုင်ဘူးလို့ဆိုပါတယ်ဒါကြောင့် NLD အနေနဲ့အတိုက်ခံမဟာမိတ်ဘဝကနေအုတ်ချုပ်တဲ့အဖွဲ့အစည်းဖြစ်နေစပြီးပြောင်းလဲဖို့လိုနေပြီလို့သုံးသပ်ပါတယ်။2015နောက်ပိုင်းစမ်းသပ်မှုတွေထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအဓိကနေရာမှာရှိပြီးပြီးခဲ့တဲ့တစ်နှစ်လုံးစစ်တပ်နဲ့ညှိနှိုင်းတာနဲ့အချိန်ကုန်နေတာမို့အစိုးရအဖွဲ့အစည်းအနေနဲ့အောင်မြင်မှုတိတ်ရတာမတွေ့ရဘဲဒါကူကပြည်ရင်းပြည်ပကိုစိတ်ပျက်စေတယ်လို့ဆိုပါတယ်။ဝန်ကြီးဌာနတွေမှာအဆင့်ဆင့်အလုပ်မဖြစ်တဲ့ကြမ်းမြင့်မှုတွေကိုပြောင်းပြစ်ဖို့လုပ်မယ်ဆိုရင်လိုအပ်တာကလွတ်လပ်စွာပြောဆိုခွင့်လိုလူခွင့်ရေးတွေတရားဥပဒေစိုးမိုးမှုတွေနဲ့အမျိုးသားပြန်လည်တည်မြဲရေးတွေကိုပြန်ပြီးသုံးသပ်ဖို့လိုပါတယ်လို့ထောက်ပြပါတယ်။ဒါအပြင်နိုင်ငံရေးသမားတွေကိုအရင်အစိုးရလက်ထက်ကလေးကထိန်းချုပ်ထားတဲ့66ဂါကြီးလိုဥပဒေမျိုးကိုဂုဏ်ထီပြင်ဖို့မလုပ်နိုင်သေးတာဟာကိုချီတော့ပေါ်ကိုမရက်နိုင်သေးတာဖြစ်တယ်လို့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်းတွေနဲ့တိုက်ပွဲတွေပြန်ပြီးဖြစ်နေတာနဲ့ရက်ရွှေထားတဲ့ဒုတိယပြည်လုံးကြီးလာခံကိုကြည့်ရင်တိုင်းဒေသတွေကသူတို့အတွက်ဒီဆိုးရွားတွေကဘာလုပ်ပေးနိုင်ပြီလဲလို့မေးတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်တနှစ်သား NLD အစိုးရအဖွဲ့အနေနဲ့တိုးတက်မှုတချို့ကစီးပွားရေးပြုပြင်ပြောင်းလဲမှုဖြစ်ပြီးနိုင်ငံရေးချမ်းရင်းနှီးမြှုပ်နှံမှုတွေတိုးလာတာလို့ဆိုပါတယ် NLD နေနဲ့တက်နေတဲ့မြတ်လှုပ်ဆောင်တာတွေ့ရပေမဲ့နိုင်ငံရေးပညာရေးကျန်းမာရေးနဲ့လူမှုရေးတွေအတွက်မျောလင့်ချက်တိတ်ကြီးမားတဲ့ပြည်သူဆန္ဒပြေဝစေဖို့ဆိုတာကချီးရှေကြီးကိုဆက်ပြီးလှမ်းအောင်မယ်လို့ရေးသားထားပါတယ်။တောက်ကြနေထုတ် Nikkei Asia Review မှာဆောင်းမရှန်မိုတိုကတ်ချူမတ်ချူရေးတဲ့ Why China is Ruining Myanmar's Ethnic Minority Groups မြန်မာနိုင်ငံကတိုင်းရင်းသားအဖွဲ့တွေကိုတရုတ်ကဘာကြောင့်မြှူဆွဲနေတယ်လဲဆိုတဲ့ဆောင်းပါးကိုဖော်ပြထားပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ဩဇာမြန်မာကိုပို့ပြီးလွှမ်းမိုးဖို့စူးစမ်းနေပြီးဒီလိုလုပ်နိုင်အောင်မြန်မာအစိုးရနဲ့တိုင်းဒေသလူနည်းစုတွေကြားတင်းမာမှုတွေကိုအသုံးချနေတယ်လို့အစချေထားပါတယ်။သူဟာရှမ်းနယ်ရခိုင်တို့လိုအဓိကတိုင်းဒေသအုပ်စုကြီးတွေနဲ့အဆင်ပြေအောင်လုပ်ပြီးတရုတ်ကိုလိုလားလာဖို့နဲ့ဦးသိန်းစင်အစိုးရလက်ထက်မှာတန့်သွားခဲ့ရတဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေချဖို့အတွက်စူးစမ်းတာတွေ့ရတယ်လို့ဆိုပါတယ်။ NLD အစိုးရတဲ့လက်ထက်မှာအကြီးမားဆုံးလို့ခေါ်ရမယ်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့တိုက်ပွဲအတွင်းမတ်လ600မှာလူပေါင်း50လောက်တေဆုံးခဲ့ရပြီးဒုက္ခသည်ပေါင်း2000ကျော်သူ့နိုင်ငံနဲ့ထွက်ပြေးတာလို့ဖြစ်စဉ်မျိုးကိုတော့ပြင်းပြင်းထန်ထန်မတုံ့ပြန်ခဲ့ဘူးလို့ဝေဖန်ပါတယ်။ NLD အစိုးရတက်လာတော့ဒေါန်ဆန်းစုကြည်ကိုဦးတည်ပြီးလက်တွဲဖို့အတွက်တိတိတသားလှုပ်ဆောင်ခဲ့တဲ့အစိုးရဟာအခုခါမှာတော့ချက်ချင်းအပြောင်းအလဲတွေလုပ်လာတယ်လို့ဆိုပါတယ်။ ဒါဟာဒေါစုရဲ့ရေပန်းဆမှုမှေးမိန်လာတယ်လို့တရုတ်ဘက်ကခန်းစားလာတာကြောင့်ဖြစ်နိုင်တယ်လို့တရုတ်ရဲ့အကျိုးစီးပွားဖြစ်တဲ့ပိုလန်မှာမှာရောရေနံပိုင်လိုင်းနဲ့ဒဏ်ငွေလိုဆွမ်းအဆင်ရပို့ဆောင်မှုတွေမှာရခိုင်နဲ့ရှမ်းပြည်နယ်တွေကအဓိကကျနေတာမို့ဒေသခံတွေကိုပေါင်းတဲ့သဘောမျိုးလည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ဘာပဲပြောပြောတရုတ်ရဲ့တိုင်းဒေသဖွဲ့တွေနဲ့ပေါင်းတဲ့ကိစ္စဟာ NLD အစိုးရအတွက်ချိန်ချောက်မှုဖြစ်နေတယ်လို့ဆိုပါတယ်။ဒါအပြင်ဒေသရင်းဩစာကြီးတဲ့တိုင်းဒေသတွေအနေနဲ့လည်းတရုတ်နဲ့ဆက်ဆံရေးတိုးမြင့်တာဟာNLD အစိုးရနဲ့ညှိနှိုင်းရမှာအပေါ်စည်းကရဖို့အတွက်တုံ့လာနိုင်တယ်လို့ဝေဖန်ထားပါတယ
်။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုနားဆင်ရပြီးခုတော့ American Indian တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မင်းတင်ပြမယ် EDM အသုံးက
Close Call.
ဖြစ်ပါတယ်ဆာလုံးပေါင်းက C L O S E close ကကတားနီးတာ C A L L caller ခေါ်တာဆိုတော့စကပိုက်လူကြီးဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုရဲသဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တအိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
Andie ga ni ti ti kle lut da ko pyo chin yin idiom a thong ya be lo pyo mle
close call
lo pyo lu ya ba de era ga do di kini mne chin pya ke de idiom a thong me phit ba de
American Indian တို့အင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကပို့ချနေတာဖြစ်ပါတယ်။အခုတော့အမျိုးသမီးကန္တာပါခင်ဗျာ2019ခုနှစ်အတွက်ချီးမြှင့်ထားတဲ့ International Women of Courage Award နိုင်ငံတကာအမျိုးသမီးရဲစွမ်းတက်သည့်ရှင်ဆုပေးပွဲအခမ်းအနားကို American နိုင်ငံကြီးဝန်ထမ်းဌာနက March 29ရက်နေ့ကကျင်းပခဲ့ရမှာသမရဂရော Melania Trump လည်းတက်ရောက်ခဲ့ပါတယ်။ဒီနှစ်ဆုရှင်73ဦးတို့ကဘယ်သူတွေပါလဲ။ဘာကြောင့်ဒီဆုကိုချီးမြှင့်ခြင်းခံရပါတယ်ဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ
် These honorees of the on the stage with me have fought for their rights and for the rights of others.Each battle forces, such as governments, the courts, gender bias, terrorism,
war, and corruption. We have to be able to do this. 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 We have to be able to do this.ကြည့်လေးတဲ့ပေးဆပ်မှုတွေကိုရင်ဆိုင်ခဲ့ကြရသူတွေပါဒီလိုစဉ်းစားလို့တောင်မရနိုင်တဲ့အခက်အခဲတွေကိုရင်ဆိုင်ပြီးစွဲလုံးလာမလျှော့ခဲ့ကြတဲ့တတ်တည်ရှိလာတဲ့သူတို့ရဲ့အမခန့်တဲ့နမူနာတွေကြောင့်ဒီဂရီကဘာကြီးမှာအပြောင်းလဲကိုဖော်ဆောင်နိုင်ခဲ့ကြတာပါလို့အမေရိကန်သမ္မတကရောမီလီနီယယ်ထရမ့်ကအမေရိကန်နိုင်ငံကြီးဌာနမှာဗုဒ္ဓနေ့ကကျင်းပခဲ့တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးများရဲစွန်တက်တီဆုရှင်များစုပေးပွဲအခမ်းအနားမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်2009ခုကစလို့အမေရိကန်နိုင်ငံကြီးဌာနကစတင်ချီးမြှင့်ခဲ့တဲ့ဒီဆုကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း60ကျော်ကအမျိုးသမီး100ကျော်တို့ဆုချီးမြှင့်ခြင်းခံခဲ့ရပြီးဖြစ်ပါတယ်မြန်မာနိုင်ငံကဆုရှင်တွေကတော့အခု NLD အဖွဲ့ရဲ့ရန်ကင်းမဲဆန္ဒရှင်အမတ်လည်းဖြစ်ချင်းကဒီမိုကရေစီရေးနဲ့မြို့သမီးရေးလှုပ်ရှားသူလည်းဖြစ်တဲ့မတ်ဇင်မာအောင်ဖြစ်ပြီး2015ခုနှစ်မှာစုချီးမြှင့်ခြင်းခံရသူကတော့ဂျမတ်ဒန်ဒူကိုရဲ့အဖွဲ့ကိုမတီးသူပြီးကချင်ငင်းရဲကိုရဲ့ကိုလည်းပူတွဲမတီးခဲ့သူဖြစ်တဲ့ကချင်တိုင်းရင်းသူမတ်မေဇပေဖြူပဲဖြစ်ပါလေဒီနှစ်စုရှင်73ဦးရှိပေမဲ့လို့လေ72ဦးသာအခမ်းအနားကိုလာရောက်စုယူနိုင်ခဲ့ကြပါလေသူတို့ဒီတွေကဘယ်သူတွေပါလေ အရွယ်မြောက်သေးတဲ့မင်းကလေးငယ်တွေကိုအတင်းအဓမ္မအိမ်တောင်ပြုတ်ခံရမှုတိုက်ဖြတ်ရေးကြိုးပမ်းခဲ့သူဘင်္ဂလားဒေ့ရှ်နိုင်ငံကရှာမင်အက်တာဘော့စဝါနာကလူခွေးလှုပ်ရှားသူမလဘိုဟိုမိုလဖာကိုလံဘီယာမှာအစနဲ့တိုက်ခိုက်ခံရသူတွေကယ်ဆယ်ရေးဖောင်ဒေးရှင်းကိုမတီးခဲ့တဲ့အဖွဲ့ဥက္ကဋ္ဌနတာလီယာပွန်စတလီယွန်ကွန်ဂိုသမ္မတနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူရဘက်ကာကာဘူဟူအီရတ်မှာအီရတ်အမျိုးသမီးလွတ်လပ်မှုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဂျနတ်အယ်ဂါဇာနီဂျေးမှာမိသားစုတွေကိုကူညီသူပမှုအချက်တို့အစကအမျိုးသမီးနဲ့မင်းကလေးငယ်၃ပုံ၂ပုံနှိမ့်ဆက်ခံရတဲ့ပါပွားနယူးဂီနီမှာမိသားစုအပြောင်းလဲဖော်ဆောင်ရေးအဖွဲ့ကိုမတည်သူဗရိုနီကာဆီမိုဂန်ပီရူးနိုင်ငံမှာကျမ်းမခွဲခြားဆက်ဆံမှုတိုက်ဖြတ်ရေးအတွက်ဥပဒေအကျိုးတော်ဆောင်အာလက်ကွန်ထရက်စတာဘောက်တီစတာတရီလင်ကာမှာလူအခွင့်လှူရှားသူဆန်ဒရာဘကီနိုကာစီးရီးယားမှာခရီးယန်ရောမွတ်စလင်တွေအတွက်ပါကူညီဆောင်ရွက်ပေးခဲ့သူကက်သလစ်တီလာရှင်ကယ်ရိုလိုင်းဖာဟန်တူရကီမှာလိင်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖြတ်ရေးလှူရှားသူဆာဒတ်အိုတ်ခန်နှင့်ယီမန်မှာခရီးသူငယ်များအကာအကွယ်ဆောက်ရှောက်ပေးနေသူဖာဒီယာသာဘက်တို့ဖြစ်ကြပါလေဆုရှင်73ဦးနဲ့အခမ်းအနားကိုမတည့်ရောက်နိုင်ခဲ့တဲ့ဆုရှင်ကတော့ဗီယက်တမ်ကဖြစ်ပါလေအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့တဲ့နိုင်ငံကြ ాయి ဌာနရဲ့ဒုတိယလက်ထောက်နိုင်ငံကြ ాయి ဝန်ကြီးသောမတ်ရှန်နန်က
Finally we honor one woman who is not able to be here today Nguyen Ngoc Nguyen of Vietnam an outspoken critic of injustice and human rights violations blogger and online activist Nguyen has been held
ခုနောက်ဆုံးကျွန်တော်ဂုံပြူမဲ့အမျိုးသမီးကတော့ဒီကနေ့စူဂူရိုင်းစူဂူလာရောက်လက်ခံနိုင်ခြင်းမရှိပါသူဟာဗီယက်နမ်နိုင်ငံကငွင်ဝင်းနုဝင်ဖြစ်ပါတယ်။သူဟာလူခွင့်ရေးချိုးဖောက်မှုတွေအပေါ်ပွင့်ပွင့်လင်းလင်းဝေဖန်ခဲ့သူလည်းဖြစ်ဘလော့ဂါအပြင်အွန်လိုင်းမှာလှုပ်ရှားခဲ့သူလည်းဖြစ်ပါတယ်။ဝင်းဟာအောက်တိုဘာလကစလို့ထင်းထင်းချင်းခံနေရပါတယ်။သူဟာဗီယက်နမ်မှာအဆိုးဆုံးဖြစ်တဲ့ပတ်ဝန်းကျင်ကိုထိခိုက်စေတဲ့အဆိပ်ဖြစ်စေတဲ့ဆုံးဖြတ်ပစ္စည်းအကြောင်းဖော်ထုတ်ပြီးတဲ့နောက်အဖမ်းခံခဲ့ရပါတယ်။မတရားမှုအဂတိလိုက်စားမှုကိုထုတ်ဖော်ရဲတဲ့သတိနဲ့ပြည်သူတွေရဲ့အခွင့်အရေးအတွက်ယက်တီပေးခဲ့မှုကြောင့်သူ့ကိုဒီကနေ့ဆုချီးမြှင့်ရခြင်းဖြစ်ပါတယ်
။ဆုရှင်တွေကိုစားမေကွန်းပြောကြားခဲ့သူနှစ်ဦးနဲ့ဘော့စဝါနာကလူခွေးလှူရှားသူမလဘဟိုမလဖာကကျမခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတန်းခံခဲ့ရတဲ့သူ့ရဲ့ဘဝရုန်းကန်မှုကိုပြန်ပြောင်းပြောခဲ့တာက
As a gender-based violence survivor and also a woman in
ကျမအနေနဲ့ကြားမခွဲခြားဆက်ဆံမှုကိုအခြေခံတဲ့အကြမ်းဖက်ခံရမှုကနေအသက်မသေးပဲကြံရိတ်ခဲ့သူပါရက်ဆက်လာတဲ့တိုက်ခိုက်မှုတွေကိုခံခဲ့ရပြီးကျမမှာမတန်ဆွမ်းသူဘဝနဲ့နေထိုင်ခဲ့ရပါတယ်ဒီလိုဖြစ်ပေမဲ့လည်းကျမအနေနဲ့စိတ်ဓာတ်မကျခဲ့တဲ့အတွက်ကိုကိုကိုဂုဏ်ယူမိပါတယ်ကျမရဲ့ဖြစ်ရက်ကိုတခြားအမျိုးသမီးတွေအတွက်လည်းအားကျစေဖို့အပြင်ကျမရဲ့မလျှော့တဲ့ဇွဲအရာကျမလိုပဲတခြားအကြမ်းဖက်ခံရသူတွေရဲ့ဘဝကိုအပြောင်းအလဲဖော်ဆောင်ရမှာအခုအညီပေးနိုင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ်
ကလံပီးယားနိုင်ငံသူနတာလီယာပွန်စတီလီယွန်ကတော့မျက်နှာအက်ဆစ်နဲ့တိုက်ခိုက်ခံရသူဖြစ်ပြီးသူဟာနတာလီယာပွန်စတီလီယွန်ဖောင်ဒေးရှင်းကိုမတီးကဘဝတူအက်ဆစ်တိုက်ခိုက်ခံရသူများကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ
် Almost 3 years ago I was at my mom's house and I received a call Supposedly
လွန်ခဲ့တဲ့နှစ်နှစ်ကကျမအမေရဲ့အိမ်ကိုသွားနေတုန်းကကျမရဲ့ချစ်သူဟောင်းကတကားဘဝမှာစောင့်နေခဲ့ပါတယ်ကျမလည်းတတိမထားမိပါဘူးကျမအမိုက်ပစ်ဖို့အတွက်အပြင်ကိုထွက်လာတော့ခေါင်းဆောင်ထားတဲ့အမျိုးသားတူကကျမကိုအက်ဆစ်နဲ့ပက်ပါတယ်ကျမအသားတွေလောင်းကုန်ပါတယ်အဝတ်အစားတွေလည်းလောင်းကုန်တယ်ကျမမျက်လုံးမမြင်ရတော့ဘူးကျမဆေးရုံကိုရောက်တော့ကျမမျက်နှာရဲ့38ရာခိုင်နှုန်းကအက်ဆစ်လောင်းနေပြီကျမခန္ဓာကိုယ်ထဲမှာဘယ်လောက်ထိဒီဒဏ်ကိုခံရမလဲဆိုတာအဲ့ဒီတုန်းကဆယ်ဝန်တွေကလည်းမပြောနိုင်ခဲ့ကြဘူးကျမမျက်လုံးကန်းသွားနိုင်တယ်ကျမအတွက်ယူကျုံးမရစိတ်ထိကြိုက်ဖြစ်ရပါတယ်ကျမပြန်ပြီးနလန်ထူလာတဲ့အချိန်မှာကျမမှာရွေးစရာလမ်းနှစ်ခုရှိခဲ့ပါတယ်အလွင်လန်းကအိရာထဲမှာပဲလဲပြီးဒေါသတွေထွက်နေမလားနောက်ပိုးပြီးခက်ခဲတဲ့လမ်းကတက်တိမွေးပြီးကို့ဘဝကိုဆက်ပြီးရှောက်မလားကျမဒီလမ်းကိုရွေးခဲ့ပါတယ်ကျမဘဝအသစ်ကိုပြန်ပြီးစနိုင်ခဲ့ပါတယ
်အမေရိကန်နိုင်ငံကြီးဌာနကနှစ်စဉ်ချီးမြှင့်တဲ့နိုင်ငံတကာမြို့သမီးတက်တိဆုရှင်တွေနဲ့မြန်မာနိုင်ငံကဆုချီးမြှင့်ခြင်းခံခဲ့ရသူနှစ်ဦးနဲ့တဦးကတော့2015ခုနှစ်ကဆုချီးမြှင့်ခြင်းခံခဲ့ရသူ ma mi se be phyu be phit par de tho sin su ya shi mu ne pat de lu tu ye pyo cha che ko pyan le chin pya yin di thadin ba ye myu tu mya ganda ko ni gung chou at par de shin
ta ke ro myama nang gan ma tat ti shi ye myu tu mi ri pho myu tu mi a ye twet ko a ya phet lu mu phwe si ri a long ye a chou twet ko ho shi tan ga ni ma 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 yat di bi yo so so ta man saung yat ni de a myu tu mi de chama jaw the mho ba u a mya yi be shi ba de da ba me le ကိုကျမကိုမှာဘာကြောင့်ရွေးချယ်ချင်းမြင်ရတယ်လဲဆိုတော့မိကွန်းလေးပေါ့နော်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်သူတို့ကျမကိုရွေးချယ်တာအများဖြစ်လိမ့်မလဲပေါ့ကျမစဉ်းစားမိတယ်ကျမအတွေးလေးကိုပဲဟိုပြောပြပါစေမှတ်ပါတယ်ဒီအမျိုးသမီးအရေးနဲ့ကျမတန်းသူညီမကြီးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာအမှကျမကိုရွေးချယ်ရတာတဲ့အကြောင်းတွေ့တဲမှာကချင်တိုင်းရင်သူဖြစ်တယ်ပြီးတော
ပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမဦးဆုံးဟိုမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမဦးဆုံးဟိုမျိုးသမီးတွေကိုအကျန်းဖတ်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင်အရှုအများကြီးကိုကျမတို့ပါဝင်ဆောင်ရွက်နေတာကလည်းတစိမ့်တပိုင်းပါပါလိမ့်မယ်ပြီးတော့ဒီငင်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန်ဆက်
တရားရုံးတွေကိုချိန်ပေါင်းများစွာတွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကို့မှာကြလာနိုင်တဲ့အန္တရာယ်တွေကိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ချီးမြှင့်ခြင်းဖြစ်တယ်လို့ကျမကတော့ကို့ဘာသာကိုအဲ့လိုထင်နေရပါဘူးလေ You can bend but
never break me cause it only serves to make me ဘလလာတန်းရဲ့အမျိုးသမီးခန္ဓာကိုနားဆင်ရင်ခဲ့ရပြီးမှတော့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီဒေါခင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံမှာမြန်မြဆဆနဲ့ဒုရဲကြီးကြီးမားမားတွေ့ရတဲ့ကြောက်စင်းဟာနာမည်ကသာကြောက်စင်းဖြစ်ပေမဲ့အယောင်မစင်းပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်မျိုးမျိုးရှိတဲ့ကြောက်စင်းကိုအလင်းပိတ်တဲ့အနေထားရောအလင်းဖောက်ထွက်လို့နေပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါတယ်ဒီကြောက်စင်းရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်မြတ်ပညာရှင်ဦးတင်ကျော်သားကပြောပြပေးမှာပါကမ္ဘာမှာတွေ့ရတဲ့အရေးသွေးကောင်းတဲ့ကြောက်စင်းအလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါတယ်။ကြောက်စင်းလို့ခေါ်တဲ့ jade မှာ nephrite နဲ့ jade တိုက်ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါတယ်။ကြောက်စင်းမှာတန်အောက်ဆိုင်နဲ့ magnesium ပါဝင်မှုအချို့အစားပေါ်မှာမူတည်ပြီးအယောင်အရင်အနုပါပါတယ်။တန်တက်ပိုးပြီးကြွယ်ဝလေးလေးအယောင်ရင့်လေးလေးဖြစ်ပါတယ်။အစင်းရဲ့မိခိုးစင်းအနီးနဲ့အမဲအောင်ကြောက်စင်းတွေအထိတွေ့နိုင်ပါတယ်။magnesium ကြွယ်ဝပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်အဖြူအစိမ့်ဖြော့ကနေခင်းဖြော့ရောင်ထိရှိတာပါဒီထဲမှာတန်ဖိုးအကြီးဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြအစိမ့်ရောင်လို့ဦးတင်ကျော်တန်ကပြောပါတယ
်ကြောက်စိမ့်ရောင်လို့သူကအကောင်းဆုံးရောင် Emerald Green ကမြစိမ့်ရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလဲတာမျိုးပေါ့တော့မြစိမ့်ရောင်ဆိုတာအစိမ့်အဖြောက်မဟုတ်ဘူးသူကလည်းအပြာနဲ့နဲ့လေးငွေတဲ့အစိမ့်ရောင်Emerald အကောင်းဆုံးအရောင်ကြတော့ညှို့တဲ့ခါကျဘလို့ပြောလဲဆိုတာ grass green color လို့သူကသုံးပြန်တယ်တကယ်မျက်ခင်းစင်းရောင်ပေါ့နော်အဲ့တော့အစိမ်းကအစိမ်းအဖြောက်မဟုတ်ဘူးအပြာနဲ့ငွေတဲ့အစိမ်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကြောက်စိမ်းမှာအရောင်အနေနဲ့ပေါ့နော
်အစိမ်းရောင်ရှိတဲ့ကြောက်စိမ်းတစ်ပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အရောင်တစ်ခုတည်းပေါ်မှာမူတည်မနေဘူးလို့လည်းပြောပါတယ်
ကြောက်စင်းရဲ့တန်မှုကြတော့အယောင်တစ်ခုတည်းပေါ်မှာလည်းဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောက်မှာလည်းမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကြောက်စင်းဆိုတာအလင်းပေါက်တဲ့တွင်တွင်မျိုးမဟုတ်ပါဘူးသူကအလင်းမှုန်နဲ့အလင်းပေါက်လို့နီးပါပဲရှိပါတယ်ကြောက်စင်းတစ်ခုရင်ဟိုမှာလူပြောက်ကကြောက်စင်းလာပြတယ်အဲ့ကြောက်စင်းကအလင်းပေါက်နေတယ်နော်ဗရမယာနီလာလို့အဲ့ဒါဆိုကြောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုန် translucent အစင်လောက်ပဲရှိပါတယ်အလင်းပေါက်လို့နီးပါပဲရှိပါတယ်အလွန်ဆုံး semitransparent အလောက်ကြီးပဲရှိပါတယ်အဲ့တော့သူက semi transparent ဖြစ်မယ် emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကြောက်စင်း imperial jade ပေါ့နော်ကျွန်တော်ဗမာလိုတော့အရေးကြောင်းလို့ခေါ်ပါတယ်အဲ့လိုသတ်မှတ်ပါတယ
်အစင်ရောမဟုတ်တဲ့ကြောက်စင်းရဲ့တခြားအယောင်တွေကဘာအယောင်တွေပါလဲ
ကြောက်စင်းကသူကခရမ်းယောင်ဖြစ်နိုင်ပါတယ်ခရမ်းယောင်က သူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူမှာ manganese dot နည်းနည်းပါလို့ရှိရင်ခရမ်းရောင်ဖြစ်ပါတယ်အဲ့ခရမ်းရောင်မှာလည်းဘာကွဲပြားသေးလဲဆိုအပြာနည်းနည်းလေးပူတန်းတဲ့ခရမ်းရောင်ရှိနိုင်တယ်အနီနည်းနည်းပူတန်းတဲ့ခရမ်းရောင်ရှိနိုင်ပါတယ်အဲ့တော့အခုလက်တလုံးမှာတော့အနီတန်းတာနဲ့အပြာတန်းတာဆိုအနီတန်းတာကိုလူကပူကြိုက်ပါတယ်เนาะကျွန်တော်ဗမာလူပြောမယ်ဆိုတော့မယန်းရောင်နဲ့ခရမ်းရောင်လို့အဲ့လိုခွဲလို့ရတယ်လို့ဖြစ်ပါလိမ့်မယ်เนาะသူကအများစုကတော့ဗေဒရောင်ပေါ့အဲ့ဒီဗေဒရောင်ကမှနည်းနည်းပန်းရောင်ဆက်တဲ့ဟာကိုဟိုတံမိုးထားတယ်လို့သတ်မှတ်တယ်လို့သိပါတယ်เนาะအဲ့တော့ဒါကတရောင်ပေါ့เนาะနောက်ပါရှိနိုင်တယ်ဆိုကျွန်တော်တို့ဟိုလိမ္မော်ရောင်လေးရှိနိုင်ပါတယ်လိမ္မော်ရောင်ကအမ်ဘာဂျိတ်လို့ခေါ်ပါပေါ့သူကပင်းရင်ရောင်ပေါ့เนาะသူကတော့ဘာကြောင့်ပင်းရင်ရောင်ဖြစ်လဲဆို iron oxide ပါလို့ပင်းရောင်ဖြစ်တယ်လို့သိရပါတယ်အဲ့တော့အဲ့ပင်းရောင်မှလည်းလူပဲနည်းနည်းလေးပင်းရောင်ဖြော့ဖြော့ရင်းတာအဲ့လိုမျိုးလူအကြိုက်ပုံမူတည်ပါတယ်အနီနီးွားပါညာဖြစ်သွားရင်တော့သူကပူတံမှုကြီးပါတယ်အလားတူပဲပင်းရောင်ဖြော့သွားရင်အဝါလောက်ဒီကိုရှိနိုင်ပါတယ်အလားတူပဲကျွန်တော်မီးခိုးရောင်ရှိနိုင်တယ်နော်ပြီးအညိုရောင်ရှိနိုင်တယ်နောက်ဆုံး black ပေါ့နော် black jade အဲ့လိုအရောင်တီရှိနိုင်ပါတယ်အဲ့တော့ကျွန်တော်တီးတော့ကတော့ black jade ဟာအစိမ့်တည့်ညင့်သွားတဲ့အတွက် black color မျိုးဖြစ်တာပါအဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ့်အောင်တွေ့ရတယ်但မီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အ내ရောင်ဖြစ်ပါတယ်အဲ့တော့သူကတော့ခုနပြောတဲ့ chromium dot ကြောက်စိမ့်စိမ့်တာ chromium dot ပါလို့စိမ့်တာကို chromium dot အရန်ကျွဲဝသွားရင်လည်းအရောင်ရှင်ပြီးတော့အရန်စိမ့်ပြီးတော့အ내လိုမျိုးဖြစ်သွားတာပါအဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ့်မှာလည်းအရောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်เนาะအစိမ့်ဖြော့เนาะအပြာငွေတယ်မိကိုငွေမယ်ခုနပြောတဲ့ခရမ်းเนาะအဲ့ဒါမျိုးရှိမယ်ပြီးလိမ္မော်ရောင်ရှိမယ်လိမ္မော်နီရောင်ရှိမယ်နောက်ဆုံးအ내ရှိမယ
်ကြောက်စိမ့်လို့ခေါ်ပေမဲ့အယောင်ဖြူတဲ့ကြောက်စိမ့်မျိုးကိုတွေ့နိုင်တယ်လို့အရင်ကတိတ်ပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကြောက်စိမ့်တစ်မျိုးဖြစ်တဲ့အယောင်မရှိတဲ့ကြောက်စိမ့်ကိုလည်းတွေ့နိုင်ပါတယ
်ဘာရောင်မှမရှိတဲ့ကြောက်စိမ့်လည်းရှိပါသေးတယ်လုံးရတဲ့အနည်းနဲ့ဆက်လို့ထီရတော့အဲ့ဘာရောင်မှမရှိတဲ့ကြောက်စိမ့်ဆိုရင်တိတ်ပြီးတော့လူကြိုက်မများပါဘူးတံမိုးလည်းမကြီးပါဘူးသို့တော့သူကဘာရောင်မှမရှိဘူးအလင်းပေါက်လူနီပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလည်းအဲ့တော့အခုခေတ်ဆိုလည်းအဲ့ဒီဟာကိုကြိုက်ပါတယ်သူက ICJ လို့ခေါ်ပါတယ်ရေခဲတုံးလေးလိုမျိုးပုံမျိုးပေါ့ရေခဲလို့တော့အလင်းအရမ်းမပေါက်ပါဘူးသူကအဲ့ဒါလေးကလည်းအခုလူကြိုက်များပါတယ်သူကတော့အယောင်မရှိဘူးသို့တော့သူကခက်နောက်နောက်ကလေးပေါ့နော်သူလည်းသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လည်းကြိုက်ရင်ကြိုက်ပါလိမ့်မယ်ခစ်ဆန်တဲ့အမျိုးသမီးတွေပါတယ်ကတော့အဲ့ဒီ ICJ ဆိုပြီးတော့ကြိုက်ကြတယ်နော်နောက်တစ်ခုကလည်းတမျိုးပြန်တွေ့ရင်လည်း ICJ ကခုန Emerald Green Color လောက်တော့ဈေးမကြီးဘူးနော်အဲ့တော့နောက်တစ်ခုကလည်းတချို့လူတွေကကြောက်စိမ့်ဟာအဲ့လိုမျိုးအယောင်မရှိတာမျိုးမကြားဘူးမမြင်ဘူးဆိုတော့အဲ့လိုအဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘလောက်ထိလဲဆိုဆိုပါစို့ကြောက်စိမ့်ဟာစိမ့်မဆိုတော့လုံးဝဘာရောမှမရှိတဲ့အလင်းလည်းမပေါက်တဲ့ခက်နှောက်နှောက်ကြောက်စိမ့်အဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ရောင်းနေရတယ်တော့ပတိတွေပါလေလုတ်တယ်အကြောင်းစင်းကဖြူစွန့်နေတာကိုယ်ရင်ကလည်းထူးဆန်းလို့ဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲတော့ပြောမယ်ဆိုရင်တော့ဒီအလှပနဲ့ပတ်သက်ရင်တော့ဟိုလှတယ်မလှဘူးဆုံးဖြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာပဲမူတည်တာဟုတ
်ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောင်းစင်းရဲ့အယောင်သွေးတွေကိုဟိုးရှိရှိတုန်းကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ပဲအမျိုးမျိုးကောက်လို့ရှိကြပါတယ်အပြာရောင်တန်းတဲ့ကြောင်စိမ့်ဟာနတ်ပြည်ကိုကိုစားပြုတယ်လို့အဝါရောင်ကကဘာမြေပြင်လို့သတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အစိမ့်ဆိုအရှိအနီကတောင်းနဲ့အဖြူတွေအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတရုတ်ရိုးရာအယူဆတွေအပြင်ကြောင်ရဲ့ရတနာတွေထဲမှာကြောင်စိမ့်ရဲ့တဘာဝဟာအစမ်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်တော်ကင်မျိုးတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။မြန်မာနိုင်ငံမှာလူအခွင့်အရေးနဲ့ပတ်သက်လို့2021ခုနှစ်ကစပြီးသမိုင်းမှာမကြုံဘူးတဲ့တိုးတက်မှုတွေရှိလာပေမဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိနေဆဲဖြစ်ပါတယ်။ညဉ့်ညနဲ့ဆွေးနွေးပွဲတွေကျင်းပနိုင်ခဲ့ပြီးနောက်ပိုင်းမနေ့ကအီပီလာမှာတော့တချိန်လုံးကအတက်ခံဖြစ်ခဲ့တဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာ9နှစ်သက်တမ်းအုပ်ချုပ်권စတင်ရခဲ့ပါတယ်။အစိုးရတစ်ဟာရာပေါင်းများစွာသောနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးခဲ့ပြီးတင်းကြပ်တဲ့ဥပဒေတချို့ကိုရှော့ပေါက်ခဲ့ပါတယ်။
ဒါပေမဲ့ဖွဲ့စည်းပုံဥပဒေကတော့ပါလီမန်ထဲမှာအမှတ်25ရာခိုင်နှုန်းကိုစစ်တပ်ကိုပေးအပ်ထားပြီးကာကွယ်ရေးဝန်ကြီးဌာနနယ်စပ်ရေးရာလုံခြုံရေးနဲ့ပြည်ထောင်စုဌာန3ခုကိုစစ်တပ်ကစိတ်ကြိုက်ခန့်ခွင့်ပေးထားပါတယ်။ပြည်ထောင်စုဝန်ကြီးဌာနဟာရဲတပ်ဖွဲ့အကျဉ်းဆောင်တွေနဲ့ဒေသန္တရအုပ်ချုပ်ရေးကိုချုပ်ကန့်ထားပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ခွင့်ကိုတားမြစ်ထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်66လိုဥပဒေတချို့ဟာနိုင်ငံတကာဒီမိုကရေစီနဲ့လူ့အခွင့်အရေးဆန်ခြင်ဆန်ညွှန်းနေနဲ့ကိုက်ညီခြင်းမရှိပါဘူး။မကြာသေးခင်ကအမေရိကန်နိုင်ငံသားဝင်ဌာနကထုတ်ပြန်ခဲ့တဲ့2016ခုနှစ်အစီရင်ခံစာအရမြန်မာနိုင်ငံရဲ့အဓိကလူ့အခွင့်အရေးပြဿနာ3ခုကတော့ပဋိပက္ခဖြစ်နေတဲ့တိုင်းသားနေမိတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေတာ၊လွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်မှုတွေနဲ့ရိုဟင်ဂျာတွေအပေါ်နှိပ်ကွပ်ကန့်သတ်ထားခြင်းတွေပဲဖြစ်ပါတယ်။လွတ်လပ်စွာပြောဆိုခွင့်အထူးသဖြင့်စစ်တပ်အပေါ်လွတ်လပ်စွာဝေဖန်မှုနဲ့ငြင်းညမ်းစွာစုဝေးခွင့်တို့ကိုပြစ်မှုအဖြစ်သတ်မှတ်ထားတဲ့အစဉ်အလာတည်ရှိလာတဲ့ဥပဒေတွေဟာဒီကနေ့အထိအသက်ဝင်နေဆဲဖြစ်ပြီးတချို့ကိစ္စတွေမှာဒီဥပဒေတွေနဲ့ပြစ်ဒဏ်စီရင်နေဆဲဖြစ်ပါတယ်။2016တုန်းကလူညုံရေးတပ်ဖွဲ့တွေဟာဥပဒေမဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလိမ်မိုင်းဆန်ရအကြမ်းဖက်မှုအရမစစ်သားစုဆောင်မှုပြည်သူ့အုပ်အိမ်တွေဖျက်ဆီးမှုအပါအဝင်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီလိုချိုးဖောက်မှုတွေအပြင်အစိုးရဟာရိုဟင်ဂျာလူနည်းစုတွေနိုင်ငံသားဖြစ်ခွင့်ကိုလည်းညှင်းပယ်ထားပါတယ်။ဒါကြောင့်လူလတ်စွာသွားလာခွင့်ပိတ်ပင်ခြင်း၊ကျန်းမာရေးဆုံးရှုံးမှုဘဝနေရေးထိုင်ရေးပညာရေးကန့်သတ်ခြင်းနိုင်တဲ့စီးနှင်းဖန်ဆီးခြင်းအလုတ်ကျန်းခန်းစီခြင်းအပါအဝင်နောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်။2016အောက်တိုဘာလတုန်းကနေဆက်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြင်းပြင်းထန်ထန်တုံ့ပြန်တိုက်ခိုက်ခဲ့ပြီးတပ်ဖြတ်မှုတွေညှဉ်းပန်းမှုတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အတူအ ਨੇ ဆုံးရိုဟင်ဂျာ300,000ခန့်အုပ်ပြစ်အိမ်ပြစ်ထွက်ပြေးခဲ့ရတယ်လို့စွပ်စွဲပြောဆိုမှုတွေရှိနေပါတယ်။အစိုးရဟာလူ့အခွင့်အရေးချိုးဖောက်တဲ့ရဲအယားရှိနဲ့လုံခြုံရေးအယားရှိတို့ကိုအကန့်အသတ်နဲ့သာအရေးယူပြီးပြစ်ဒဏ်ကကင်းလွတ်ခွင့်ပေးထားပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံရေးမူဝါဒထဲမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီအစိုးရပေါ်ထွန်းရေးကိုအဓိကထားတယ်လို့နိုင်ငံရေးဝန်ကြီး Rex Tillerson ကဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာအပါအဝင်ကမ္ဘာတစ်လွှားမှာလွတ်လပ်မှုလူ့ကုန်သိက္ခာနဲ့ကျွဲဝချမ်းသာရေးကိုမရင်းမရန်လှုပ်ဆောင်နေကြောင်းဒီလူ့အခွင့်အရေးအစီရင်ခံစာတွေကဖော်ပြနေကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နဲ့တာဖြစ်ပြီး VOA အားလုံးမှအကြောင်းသိစေအပ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်မြောက်အတ္တလန္တိတ်ဆစ်ဆာချုပ် NATO အဖွဲ့ဝင်တွေနဲ့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကမဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးအသုံးစီတွေကိုတိုးမြင့်ဖို့အတွက်တောက်ကြနေမှာပြောကြားလိုက်ပါတယ်။အီရတ်နဲ့ဆီးရီးယားတို့လိုနေရာတွေမှာ NATO အဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းအမြစ်တွေ၊ဗန္ဒာရေးအထောက်အပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်တယ်လို့မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကလည်းနိုင်ငံသားဝန်ကြီးတွေကိုပြောကြားခဲ့တာဖြစ်ပါတယ်။သမရဦးထင်ကျော်ဟာလာမယ့်သတင်းပတ်ကျက်တပရင်းနေ့မှာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်သွားရောက်မှာဖြစ်ပါတယ်။မြန်မာသမရဟာတရုတ်သမရရှီကျင့်ဖင်ဖိတ်ကြားချက်ရဧပြီလ6ရက်ကနေ7ရက်နေ့ထိလာရောက်မှာဖြစ်ကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရလူချန်းကတောက်ကြနေ့မှာသတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာခေါင်းဆောင်တဦးအနေနဲ့ပထမဆုံးတရုတ်နိုင်ငံကိုသွားရောက်လည်ပတ်တဲ့ခီးစဉ်လည်းဖြစ်ပါတယ်။2016အောက်တိုဘာလတုန်းကရခိုင်ပြည်နယ်မောင်တော်ခရိုင်တွင်ကနေချာကင်းရဲစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာတောင်းသူတွေကရိုဟင်ဂျာတွေပေါ်မှာဒေါန်ဆန်းစုကြည်အကာအကွယ်မပေးရင်ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုမပေးဘဲထောင်နဲ့ချီတည်ဆုံးရမယ်ဆိုရင်အသက်သေခံမှုအသင့်ပဲလို့လည်းအဖွဲ့ရဲ့တပ်မှုကြီးကပြောတိတဲ့မင်းမြန်ကမ်းမှာပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကနိုင်ငံတကာထောက်ပံ့ရေးအစီအစဉ်တွေအတွက်ထောက်ပံ့ငွေတွေကိုဖြတ်တက်လိုက်တဲ့အတွက်ကမ္ဘာတဝန်းကအမျိုးသမီးနဲ့ကလေးတွေဒုက္ခရောက်နေမယ်လို့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကတောက်ကြနေမှာပြောကြားခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Kate Holmes ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.